မြေကမ္ဘာမှာခု2022က2026အထိ9နှစ်အတွက်အနည်းဆုံးတစ်နှစ်ကဇန်ငင်းတရားပုံတွင်မယ်လို့ WMO ကမ္ဘာမိုးလေဝသအဖွဲ့ကဒီလာတဲ့ခံမှန်းလိုက်ပါတယ်။ဇမုတ္တန်ရေးမတရင်ကရှိတဲ့အပူချိန်ထက်အဲ့ဒီ9နှစ်ထက်တစ်နှစ်မှာ 1.5 ဒီဂရီဆယ်စီယပ်စ်ထက်ကျော်လွန်မယ်လို့ပြောပါတယ်။ကမ္ဘာကြီးပူနွေးရာကရာသီဥတုပြောင်းလဲလာတာကိုတိုက်ဖြတ်ဖို့ကုလသမဂ္ဂကဥဆောင်ပြီး2020အကုန်မှာကမ္ဘာပူချိန်ကို 1.5 ဒီဂရီဆယ်စီယပ်စ်ထိပဲတိုးဖို့ကမ္ဘာခေါင်းဆောင်တွေသဘောတူထားပေမဲ့ဘန်လွန်ကြီးအာနိသင်ဓာတ်ငွေတွေဆက်လက်တိုးပြီးထုတ်လွှင့်နေတယ်လို့ပြောပါတယ်။ကမ္ဘာကြီးပူနွေးတာတိုက်ဖြတ်တဲ့နေရာမှာဖန်လုံအိမ်အာနိသင်ဓာတ်ငွေထုတ်လွှင့်နေတာရှော့ချဖို့လိုသလိုဥရုရာသီတောကိုမိဆိုစကားအတိုင်းတတော်ထိမ့်သိမ်းဖို့ကလည်းလိုအပ်ပါတယ်။မြန်မာနိုင်ငံမှာ2002ခုက2021အတွင်းသဘာဝတစ်တော16ရာခိုင်နှုန်းဆုံးရှုံးသွားတယ်လို့ Global Forest Watch အဖွဲ့ကပြောပါတယ်။မြန်မာသမဂ္ဂကမ္ဘာမှာလည်းတစ်တော်တွေပြုံးတည်နေပြီးတစ်တော်ထိမ့်သိမ်းရေးဟာသဘာဝဟန်ချက်ကိုထိမ့်သိမ်းတာလည်းဖြစ်တဲ့အတွက်ကမ္ဘာနိုင်ငံတွေဟာတစ်တော်ကဏ္ဍကိုအလေးထားကြပါတယ်။1926ကစလို့6နှစ်တချင်ကျင်းပတဲ့15ချိန်မြောက်ကမ္ဘာတစ်တော်ညီလာခံကိုတောင်ကိုရီးယားနိုင်ငံဆိုးမြို့မှာဒီနှစ်မေ2ရက်က6ရက်ထိကျင်းပခဲ့ပါတယ်။တစ်တော်တွေထိမ့်သိမ်းမှုနိုင်ငံတကာကကြိုးပမ်းတာကထိထိရောက်ရောက်မတိုးတက်ပဲကမ္ဘာတစ်တော်တွေဆက်လက်ဆုံးရှုံးနေတယ်လို့သုတေသနတွေ့ရှိချက်ကဖော်ပြပါတယ်။အထူးသဖြင့်ပူပိုင်းဒေသကတစ်တော်တွေဆုံးရှုံးနေပြီး1990ပြည့်နှစ်က2020ပြည့်နှစ်အတွင်းတစ်တော်ဤကတန်းတက်ထောင်ကျော်ပြုံးတည်သွားတယ်လို့ FAO စာနာရေးကနေစိုက်ကြိုးရေးအဖွဲ့ကပြောပါတယ်။ကမ္ဘာမှာတစ်တော်ထိမ့်သိမ်းရေးလုပ်ငန်းတွေရှိလာလို့တစ်တော်ပြုံးနှုံးနှိမ့်ခွေသွားပြီမဲ့2015က2020အတွင်းတနည်းကိုတစ်တော်ဤက25သန်းဆုံးရှုံးနေလို့ပြောပါတယ်။ဒါနဲ့ဆက်ဆက်လို့မြန်မာနိုင်ငံမှာဆက်အာဏာမသိမ်းညီကရာသီဥတုဖောက်ပြန်နေတဲ့ကိစ္စအသိပေးတဲ့လှုပ်ရှားမှုလုပ်နိုင်ခဲ့တယ်လို့မန္တလေးအခြေစိုက်စင်းရောင်စိုးသဘာဝအစိုးရအဖွဲ့ထူထောင်တဲ့ဦးမောင်မောင်ဦးကပြောပါတယ်
။ဒီအာဏာမသိမ်းရင်ကိုဗစ်မဖြစ်ခင်မှာကျွန်တော်တို့ international နဲ့ပုံစံမျိုးပေါ့နော် war climate change ဆိုပြီးတော့မှ campaign တွေအမြင့်မြင့်လုပ်တယ်အဲ့ဒီဟာတွေကိုကျွန်တော်ချေချေလောင်လောင်ပြောတယ်တော်တော်များများသိရတယ်ဗျအကောင်းမောင်းတန်လုပ်နိုင်တာလေဒီ2015တန်လေးနေပြီ2019ပေါ့နော်လေးနှစ်မှာတော်တော်များသိလာကြတယ်ဗျ
2019နှစ်ကုန်ပိုင်းမှာတရုတ်နိုင်ငံဝူဟာမြို့ကစတင်ဖြစ်ပေါ်တဲ့ coronavirus ကဘာကို2020နှစ်စမ်းပိုင်းကစမပြတ်နှံ့ခင်ဆွေရင်ကျောင်းသူလေးဂရီတာတွန်ဘာဦးဆောင်တဲ့ကဘာကြီးပူနေမှုတက်ဖြည့်ရေလှူရှာမှုတွေမှာအခုအသက်84နှစ်ရှိပြီဖြစ်တဲ့ကဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီးဂျိမ်းဖောင်ဒါရဲ့ရာသီဥတုပြောင်းလဲမှုတက်ဖြည့်ရေလှူရှာမှုကအရှင်အဟုန်ကောင်းခဲ့ပါတယ်လူမှုကိုအသိပေးတဲ့လူမှုလှူရှာမှုဟာလူကလူကိုကူးတဲ့ကံ့ရောဂါကြောင့်လူစုလူဝေးမလို့ရတဲ့အတွက်လှူရှာမှုအရှင်ကောင်းဆုံးရုပ်တရက်ရဆိုင်ရပါတယ်အဲ့ဒီလိုကိုဗစ်ကပ်ရောဂါဖြစ်နေတော့မြန်မာနိုင်ငံမှာ2021 February 1ရက်စစ်အာဏာသိမ်းလိုက်တဲ့အခါ
ဒီအာဏာသိမ်းမှုကြောင့်လည်းခါပါ institution အလုံးပြတ်သွားတယ်ပြတ်သွားပြီးတော့လူတွေကရှင်းသားနိုင်မှုရပ်တည်နိုင်မှုအစောပိုင်းကာလမှာအာဏာသိမ်းပြီးပုံစံတစ်မျိုးရှိတာနေနောက်ပိုင်းမှာကျတော့ကိုချိုးအတွက်တော်တော်လှုပ်လာကြတဲ့ခါမှာအခုနေထားမှာတော့တစ်နှစ်ကျော်တဲ့ခါမှာတော့တိတိသားသားမှာပျက်စီးမှုကြီးတော်လိုက်ဒီပျောက်တာတောင်လိုက်ဒီပျောက်တာဒါတွေဟာအချိန်မှာကျွန်တော်တို့ခံရတော့
တစ်တော်ပြုံးပြီးသွားတဲ့နောက်ဆက်တွဲဆိုးကျိုးတွေထဲမှာမိုးရသည်ရောက်ရင်မြေရိုးချောင်းရိုးတလျှောက်ရေကြီးတာပါဝင်ပါတယ်ကချင်ပြည်နယ်ကဒေသခံတယောက်ကတော့တစ်တော်ရှိရင်ရေမကြီးအောင်ထိန်းထားနိုင်တယ်လို့ယုံကြည်ထားပါတယ
်ဖလက်တက်ကဒီမှာငကိုင်းတစ်တော်ကိုဘယ်လောက်ထိပြုံးနေတယ်ဆိုတာကိုမိုးတွင်းမှာသူကအဲ့ဒါအင်ဒီကေတာတစ်ခုအနေနဲ့ပြောလို့ရတာပေါ့ဒီမိုးရတဲ့ပက်တန်ကပြောင်းသွားတာပေါ့နော်ပက်တန်ပြောင်းနေဆိုတာပုတ်တုံရဲ့အချွေပြောင်းကလည်းတတော်ကိုသူကပြောင်းလဲမှုတွေဖြစ်လာတယ်ဆိုပေမဲ့ဘလောက်ပဲမိုးရွာရွာပေါ့နော်တစ်တော်တွေရှိနေတယ်ဆိုလို့ရှိရင်သူက run off ပြင်းနေတော့မှမဟုတ်ဘူးလေဟောတစ်ပင်တစ်ပင်ကတစ်နှစ်တစ်နှစ်ကိုသူစုထားတာကာလ90လောက်စုနိုင်တာ哦
တစ်တော်ဟာမိုးရေကိုစုဆောင်ပြီးရုံမကကဘာကြီးကိုပုံနှွေးစေတဲ့ carbon dioxide ကိုဆုပ်ယူပြီး oxygen ထုတ်ပေးတာမို့ကဘာမြေကြီးရဲ့အဆုတ်လို့တစ်တော်ကိုတင်စားကြပါတယ်